Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုမေလ17ရက်စနေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ယူကရိန်းတို့အရေးပေါ်စီးရေးအကူအညီအဖြစ်သမ္မတကအမေရိကန်ဒေါ်လာတန်400ချထားပေးမှာဖြစ်ကြောင်းသမရအိမ်ဖြူကတောက်ကြံနေမှာကြီးညာပါတယ်။မြန်မာရွှေပြောင်းအလုသမားအများစုရှိရာထိုင်းနိုင်ငံကခရိုင်၅ခုမှာကနအူဇီဝကိုကြီးအချက်လက်တွေစတင်ကောက်ယူနေပါပြီ။ဖျားသုံးစုမှာတောက်ကြံနေကလက်နက်ကြီးပြစ်ခတ်မှုတွေဘုံကျဲတာတွေကြောင့်ဒေသခံတွေအိမ်နီးချင်းထိုင်းနိုင်ငံနဲ့ထွက်ပြေးသိမ်းရှောင်ကြရပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ရခိုင်ပြည်နယ်ရဲ့ရိုဟင်ဂျာတွေနဲ့လူမျိုးရေးပြဿနာဖြစ်လာမှာကို ICG ကစိုးရိမ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာမွတ်စလင်အမျိုးသားတွေကိုအစွန်းရောက်အဖွဲ့တွေကဖမ်းဆီးမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒီအကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းမီဒီယာတွေကမြန်မာနိုင်ငံအမျိုးသမီးအစည်းအဝေးသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးပါမယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်ကပြောပြမှာပါခင်ဗျာ။
ဂါဇာကဆေးရုံတွေနားမှာရာနဲ့ချီတဲ့အလောင်းတွေပေါဝင်တယ်လို့ပြောတဲ့အစုလိုက်ပြုံလိုက်မြှုပ်နှံထားတာတွေနဲ့ပတ်သက်ပြီးတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ဂါဇာကနက်ဆန်နဲ့ရှီဖာဆေးရုံတွေမှာနဲ့ဖုံးကျင်တဝိုက်မှာအမျိုးသမီးတွေကလေးငယ်တွေနဲ့အသက်ကြီးရွယ်ကြီးတွေပေါဝင်တဲ့အလောင်းရာပေါင်းများစွာပေါဝင်တဲ့အစုလိုက်မြှုပ်နှံထားတဲ့နေရာတွေတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိတ်ပူကြောင်းလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကကြီးညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စအတွက်ကျွလွန်သူတွေတာဝန်ခံတာဝန်ယူမှုရှိအောင်လုပ်ဖို့လိုသလိုဒါဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုချိုးဖောက်မှုရှိမရှိဒီကြလွတ်လပ်စွာသေးသေးချာချာချက်ချင်းစုံစမ်းစစ်ဆေးရမှာဖြစ်ပြီးစုံစမ်းစစ်ဆေးသူတွေကိုလည်းဒီလိုမြှုပ်နှံထားတဲ့နေရာတွေစီကိုအတားအဆီးမရှိတွားရောက်ခွင့်ပေးဖို့လိုတယ်လို့ပြောပါတယ်။အောက်တိုဘာ9ရက်ဟာမတ်စ်တွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အစ္စရေးရဲ့ဂါဇာတိုက်ခိုက်မှုတွေအတွင်းအစ္စရေးတပ်တွေဟာဂါဇာကဆေးရုံတွေကိုထပ်တလဲလဲစီးနင်းခဲ့တာပါ။အစ္စရေးကဟာမတ်စ်တွေဟာဒီဆေးရုံဝင်းတွေကိုသူတို့ရဲ့ကုကင်းရေးဌာနတွေဖြစ်အသုံးချနေတယ်လို့ဆက်ဆွဲတယ်လို့ဒီဆေးရုံဝင်းတွေနားမှာပဲဟာမတ်စ်တွေကအစ္စရေးတစားကန်တွေကိုထိမ့်သိမ်းထားတယ်လို့ပြောပါတယ်။ဂါဇာကမ်းမြောင်ဒေသအတွက်အရေးပါတဲ့လောင်စာဆီတင်သွင်းတဲ့နယ်စပ်ဂိတ်တွေကိုအစ္စရေးဘက်ကပြန်ပြီးဖွင့်မပေးရင်ဂါဇာဒေသတလွန်လူသားစာနာမှုအကူအညီပေးလုပ်ငန်းတွေဟာရပိုင်းတွင်မှာပဲရက်ဆိုင်သွားနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။ဒါဟာမကြုံစဘူးအထူးအရေးကြီးတဲ့အရေးပေါ်အခြေအနေတရက်လို့လဲကုလသမဂ္ဂအဖွဲ့တွေကသတ်မှတ်ထားတာပါ။ဂါဇာက UNICEF အဖွဲ့အရေးပေါ်အကူအညီပေးဆိုင်ရာပူးပေါင်းဆောင်ရွက်အကြီးအကဲတာဝန်ခံ Hamish Yang ကတော့အခုဆိုဂါဇာကမ်းမြောင်ဒေသတွေကိုလောင်စာဆီလုံးဝမဝင်သလိုလူသားစာနာမှုအကူအညီတွေဝင်မလာတာလဲ၅ရက်ရှိနေပြီဖြစ်ကြောင်းတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစ္စရေးတပ်တွေဟာအီဂျစ်နဲ့ဂါဇာကြားကရာဖာနယ်စပ်ခိတ်ကိုအင်ဂါနေ့ကစပြီးတော့ဂါဇာဗက်ချမ်းကနေပိတ်ထားလိုက်တဲ့အတွက်ဂါဇာကိုဝင်ရောက်မဲ့အကူအညီအလုံးရပ်ဆိုင်းသွားတာလည်းဖြစ်ပါတယ်။ဗိုလ်ထုနေကတော့အစ္စရေးကသူတို့ရက်တော်ကြာပိတ်ထားတဲ့ဂါဇာဘက်ကိုဝင်တဲ့ KM ရှာမလုံနယ်စပ်ခိတ်ကိုပြန်ပြီးဖွင့်ပေးမယ်လို့ပြောပေမဲ့အဲဒီကနေလူသားစာနာမှုအကူအညီဝင်ရောက်တာတခါမှမတွေ့ရဘူးလို့ကုလသမဂ္ဂကပြောပါတယ်။ယူကရိန်းအတွက်အရေးပေါ်ဆေးအကူအညီဖြစ်နေသမရကအမေရိကန်ဒေါ်လာသန်း400ချထားပေးမှဖြစ်ကြောင်းသမရအိမ်ပြူကတောက်ကြနေမှာကြေညာပါတယ်။ဒါဟာအစိုးရတရက်အနေနဲ့လွတ်တော်အတည်ပြုချက်ရယူဖို့မလိုအပ်ဖဲပန်နဂန်စစ်ဌာနချုပ်ရဲ့ဝန်ဆောင်မှုနဲ့လက်နက်ခင်းရံတွေလွှဲပြောင်းယူပိုင်ခွင့်ရှိတဲ့သမရရဲ့လုပ်ပိုင်ခွင့်အာဏာရပေးရတာလည်းဖြစ်ပါတယ်။ဒါဟာယူကရိန်းအတွက်ဒေါ်လာဘီလျံ60ကျော်ပေါဝင်တဲ့နိုင်ငံရချက်အကူအညီအတွက်လွတ်တော်ကနေအသုံးချေဒေါ်လာ95ဘီလျံချထားပေးခြင်းကစပြီးဘိုင်ဒန်အစိုးရအဖွဲ့ရဲ့တက်တဲ့အချိန်မြောက်ယူကရိန်းအတွက်အရေးပေါ်စီးရေးအကူအညီပေးလိုက်တယ်ဖြစ်ပါတယ်။ယူကရိန်းဟာသူ့ပိုင်နယ်မြေတွေရုရှားကျူးကျော်တိုက်ခိုက်နေမှုတွေကိုရပ်ဆိုင်းဖို့အပြင်းထန်ကြိုးစားနေတဲ့အချိန်မှာအခုလိုအမေရိကန်ကအရေးပေါ်လက်နက်အကူအညီတွေကိုပေးတာပါ။ရုရှားဟာယူကရိန်းရဲ့အရှိမျောက်နယ်စပ်ဒေသမှာနောက်ထပ်စစ်မျက်နှာတပ်တစ်ခုကိုဖွင့်ပြီးထိုးစစ်ဆင်ဖို့လုပ်နေတယ်လို့အမေရိကန်အရာရှိတူကတောက်ချနေမှာ Reuters သတင်းကိုပြောပါတယ်။အခုယူကရိန်းအတွက်ပေးမဲ့စီးရေးအကူအညီတွေမှာလေကြောင်းရန်ကာကွယ်ရေးစနစ်ဖြစ်တဲ့ မြေပြင်ကနေဝင်ရင်ဖြစ်မဇာဒုံးကြီးတွေလက်နဲ့ခဲရံတွေနဲ့လက်နဲ့တွေတန်ကားဖြတ်လက်နဲ့တွေတန်ချက်ကားကားတွေနဲ့တိုက်ပွဲတွေမှာသုံးတဲ့လက်နဲ့ငယ်တွေပါပါဝင်တယ်လို့တာဝန်ခံအရာရှိတူက VOA ကိုပြောပါတယ်
ကန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားအများစုရှိရာခရိုင်5ခုမှာရှေ့ပြောင်းဝင်ရောက်လာသူတွေနဲ့တိုင်းပြည်ကိုဆွန့်ခွာလာခဲ့သူတွေကိုအများပြည်သူကျန်းမာရေးကိစ္စအတွက်ကိုယ်ရေးအချက်လက်တွေကောက်ယူတဲ့ကနဦးအစီအစဉ်တစ်ခုကိုလှောက်ဆောင်နေတယ်လို့ထိုင်းစုကတာဝန်ရှိသူတွေကိုကိုးကားပြီးမေလ10ရက်နေ့ကဗနာမသတင်းမှာဖော်ပြထားပါတယ်ဒီအစီအစဉ်ကလိန်ဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ HPV နဲ့ COVID-19 တို့လိုကူးစက်ရောဂါတွေနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးပြီးမပြီးအဓိကအသိရှိနိုင်မှုဖြစ်တယ်လို့ထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါတယ်ဒီအစီအစဉ်ကိုအမျိုးသားကွန်ပျူတာနည်းပညာဌာနနဲ့ပူးတွဲပြီးတော့လှုပ်ဆောင်တာလည်းဖြစ်ပါတယ်ရွှေပြောင်းဝင်ရောက်လာသူတွေကာကွယ်ဆေးထိုးပြီးမပြီးသိနိုင်ဖို့နဲ့ဘယ်နှကြိမ်ထိုးပြီးပြီဆိုတာသိဖို့ဖြစ်ပါတယ်လူတထောင်လောက်ကိုအချက်လက်ကောက်ယူပြီးလည်းဖြစ်ပါတယ်မြန်မာရွှေပြောင်းအလုပ်သမားတွေအများစုရှိတဲ့ခရိုင်တွေဖြစ်တဲ့ Tuck Smoke Second Project ခရိုင်အပါအဝင်ခရိုင်5ခုမှာပထမဦးဆုံးလှုပ်မှာပါအချက်လက်ကောက်ယူရမှာမျက်နှာနဲ့မျက်လုံးတွေကိုကွန်ပျူတာစနစ်နဲ့မှတ်သားတာတွေနဲ့ပါဝင်တဲ့အတွက်ရွှေ့ပြောင်းအလုပ်သမားတွေရဲ့ပုံပန်းသဏ္ဍာန်နဲ့ကိုယ့်ရဲ့အချက်လက်တွေပါဝင်လုံခြုံရေးအတွက်အလုပ်သမားရေးလှုပ်ရှားသူတွေကတော့စိုးရိမ်ပူပန်နေကြတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဆန်ကလာပူရီမြို့နီးမြန်မာနိုင်ငံဖျားသုံးစုဘက်မှာတော့တောက်ကြတဲ့နေ့လယ်ပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရာဂနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံထဲကိုထွက်ပြေးလာကြတယ်လို့ထိုင်းနိုင်ငံထုတ် Bangkok Post သတင်းမှာရေးပါတယ်။ဖျားသုံးစုအနည်းတော့တိုက်ပွဲတွေဖြစ်ပွားပြီးလက်နက်ကြီးတွေဘုံးတံတွေကြားခဲ့ရတယ်လို့မိခိုးလုံးတွေလည်းပေါ်ထွက်လာခဲ့တယ်လို့ထိုင်းဘက်ကမျက်မြင်သက်သေတွေကပြောပါတယ်။ဒါပေမဲ့ဘယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိရသေးပါဘူး။ဒေသခံတွေကတော့ဖျားသုံးစုမှာရှိတဲ့စကစတိုင်ရင်184နဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲလို့ပြောပါတယ်။ဒီဒေသမှာ KNU PDF နဲ့ MON တော်လိုင်းတပ်ဖွဲ့တွေလည်းရှိပါတယ်။ပေဖွဲ့နဲ့တိုက်ပွဲဖြစ်တယ်ဆိုတာကိုမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ကတော့ထိုင်းနယ်စပ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဖျားသုံးစုကမြောက်ရီကနေတောင်ဘက်မိုင်90ကျော်မှာရှိပြီး KNU တပ်မဟာ6နဲ့ထိစပ်တဲ့နေရာလည်းဖြစ်ပါတယ်။ဖျားသုံးစုဒေသခံ100ကျော်လောက်ဟာထိုင်းနိုင်ငံတွင်ထွက်ပြေးလာခဲ့ပြီးတော့ထိုင်းဘက်ကအမှတ် 13 နေကြားဆောင်တပ်ပါဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းဒေသဘန်ကလန်ပြည်နယ်မှာမျိုးမိုးကြီးရေရှမ်းတဲ့အတွက်အနည်းဆုံး82ဦးသေဆုံးတယ်လို့တာလီဘန်အာဏာပိုင်တွေကပြောပါတယ်။အာဖဂန်သဘာဝဘေးအန္တရာယ်စီမံခန့်ခွဲဌာနအကြီးအကဲက VOA ကိုပြောရမှာတော့တယောက်ဆုံးသူတွေရှိနေတာကြောင့်သေဆုံးသူရေတွက်ဟာအခုတည်းပိုးပြီးတိုးလာနိုင်တယ်လို့ပြောပါတယ်။ရေလွှမ်းမှုတဲ့အတွက်ဘန်ကလန်ပြည်နယ်တလွှားမှာရေလွှမ်းမှုမှုကြောင့်ရွှံ့ညံတွေနဲ့အပြိုပြက်ပုံတွေအောက်မှာရှိနေနိုင်တဲ့တယောက်ဆုံးနေသူတွေကိုတာလီဘန်လုံခြုံရေးတွေပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့တွေကလိုက်ပြီးတော့ကြိုးစားကယ်ထုတ်နေတာပါ။စီးပွားရေးချွတ်ချုံကျနေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်내30ကျော်မှာဧပြီလလယ်ပိုင်းကစပြီးမိုးကြီးရေရှမ်းပြီးအနည်းဆုံးလူ100ကျော်သေဆုံးခဲ့ရတဲ့အပြင်နေ1000လောက်လည်းပျက်စီးခဲ့ရတာပါ။စိုက်ပျိုးမြေအေက6000လောက်လည်းပျက်စီးခဲ့ရတယ်လို့ပင်မလမ်းမကြီးတွေတံတားတွေသုံးမရတော့တဲ့အတွက်လူသားချင်းစာနာမှုအကူအညီပေးဖို့ခက်ခဲနေတယ်လို့ NGO အဖွဲ့တွေကပြောပါတယ်။အာဖဂန်ရဲ့လူသန်း40ကျော်ဟာစိုက်ပျိုးရေးခံတာပေါ်မှာနှိခိုနေရတာလည်းဖြစ်ပါတယ
်။သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုတင်ပြပါမယ်။ဘင်္ဂလားဒေ့ချ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့မွတ်စလင်အမျိုးသားတွေကိုမွတ်စလင်တန်ဖွဲ့အဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာတွေရှိတာကြောင့်ဒုက္ခသည်စခန်းကအမျိုးသားတွေအားလုံးနေပါထွက်ပြေးတိမ်းရှောင်နေရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်အတန်ဖက်မွတ်စလင်အဖွဲ့တွေကဒုက္ခသည်စခန်းကလူငယ်တွေကိုဖမ်းဆီးခေါ်ဆောင်ပြီးလူသစ်စုဆောင်ပေးနေတာဖြစ်တယ်လို့လည်းအာရခတက်တော် AA ကထုတ်ပြန်ထားတာရှိပါတယ်သတင်းအပြည့်အစုံကိုတော့ ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုကိုရဲမုံကပြောပြပေးမှာပါ
Bangladesh နိုင်ငံအတွင်းကမွတ်စလင်ဒုက္ခသည်တွေစခန်းမှာရှိတဲ့အသက်10နှစ်ကနေအသက်60အောက်အမျိုးသား900ကျော်လောက်ကိုဒီရပ်ပိုင်းအတွင်းမှာပဲ ARSA RSA RSO ARA စတဲ့မွတ်စလင်အကြမ်းဖက်အဖွဲ့တွေဖန်စီခေါ်ဆောင်သွားတာရှိတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်
ကိုခါရတော့ RSO ပဲခေါ်ရတာသူတို့ခေါ်ရတဲ့လူတွေကသူတို့အစီအစဉ်ရှိတာတော့သူတို့စီမံသူတို့နဲ့ပူပေါင်းပြီးတော့ပါဝင်ပြီးတော့သူတို့ကအလောလောတဲ့လူတွေကိုပဲသူတို့ခေါ်ရဖို့အစီအစဉ်ဒါပေမဲ့ဒီမှာအောက်ကြီးမှာလာပြီးတော့သူတို့ကအဲ့လိုမလုပ်ဘူးအဲ့လိုမလုပ်ဘဲနဲ့သူတို့မှဟိုးစားပြောတဲ့လောက်တော့လူမှမရှိလိုက်တာဒါပေမဲ့သူတို့ကနေရတဲ့ခလူတွေကိုကလေးတွေကိုစနေနေ့စေတုံးနဲ့ဆေးလေးနဲ့အရွေရှိတဲ့ကလေးတွေကိုတော့မှသူတို့ကဖန်စီပြီးတော့ခေါ်ရတာရှိတယ်
။အဲဒီမွတ်စလင်အကြမ်းဖက်အဖွဲ့တွေအနေနဲ့ဒုက္ခတဲ့စခန်းကမွတ်စလင်အမျိုးသားတွေကိုဖန်စီခေါ်ဆောင်ပြီးတော့စစ်ကောင်စီကိုပို့ပေးနေတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
အရဟုတ်တယ်သူတို့ကအရေးစွာနေပြီးတော့ဟိုတားရဲတူအရေးစွာကိုဝင်ပွားထွက်ခေါ်ရတယ်လို့ပြောတယ်ဒါမှဟိုမှာသွားပြီးတော့ပူပစ်လိုက်တာတော့အခွန်ဟိုမှာပဲပူပစ်လိုက်တယ်စစ်ကောင်စီကိုပဲသွားပူပစ်လိုက်တယ်ဒီမှာသွားတဲ့လူတွေကနေပြီးတော့ဒီမှာဖွန်ဆက်တာတွေရှိတယ်ဖွန်ဆက်တဲ့ရှင်မှာသူတို့ကပြောခဲ့တယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့ကိုဒီမှာလာအပ်ခဲ့တယ်ဟိုမှာစစ်ကောင်စီကိုလာအပ်တယ်အဲ့ဒီနဲ့ပဲကျွန်တော်တို့ကနေပြီးတော့ကျွန်မဟိုအင်မတမအကကနနေရတဲ့ဘိုးစားရှေးတန်းကိုတွားရတယ်မြေတန်းဒါပေမဲ့ကျွန်တော်ကနေပြီးတော့ကျွန်တော်တက်ဆူထောင်းပြပါကျွန်တော်အတန်းနဲ့ရှင်ပြီးတော့ကျွန်တော်လာလို့ရမှာဖွန်ဆောင်လို့ကျွန်တော်မမြင်ဘူးအဲ့လိုတော့ဘောပဲသူတို့ကလာပြရတယ်အမြင်တယ
်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့အသက်10နှစ်အထက်နဲ့အသက်60အောက်အမျိုးသားတွေအားလုံးနီးပါးဟာအကြမ်းဖက်အဖွဲ့တွေရဲ့ဖမ်းဆီးမှုကနေလွတ်မြောက်ဖို့ဘေးလွတ်ရာကိုထွက်ပြေးပုန်းနေကြရတယ်လို့မွတ်စလင်ဒုက္ခသည်သူကပြောပါတယ်
အခုတောက်ကစတဲ့စကမ်းမှာကျောက်စီအောက်ဘိုးစားစင်းနေအထက်ဒီမှာကလေးဘလူရီဘယ်မရှိဘူးအခုရှောင်းရှောင်းနေတာပဲသူတို့ကစကမ်းကိုဘိုးစားအဓိကမထားဘူးရတဲ့နေရာမနေပြတော့သူတို့ကဆွေးယူတော့တာသူတို့ကအခုရှောင်းနေတာပဲမဆက်မတော့ပဲနဲ့ရှောင်းနေရတာဒီလိုမျိုးနဲ့ဘိုးစားသူတို့လူတွေကမြထမတောက်ခရရနေကြတယ
်မွတ်စလင်အများစုနေထိုင်တဲ့ရခိုင်မြောက်ပိုင်းကမောင်းတော်ဗုဒ္ဓတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတာဟာလာနေချီရှိနေပြီးစစ်ကောင်စီဘက်ကတပ်စခန်းတွေတပ်မဌာနချုပ်တွေကိုတခုပြီးတခုလက်လွတ်ဆုံးရှုံးနေရတာလည်းဖြစ်ပါတယ်အခုလိုစီအေအေဆုံးရှုံးမှုတွေရှိနေတဲ့စစ်ကောင်စီဟာမွတ်စလင်အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အဲ့ဒီဒေသတွေမှာနေထိုင်တဲ့မွတ်စလင်တွေကိုအသင်းအာရမစစ်သားစုဆောင်းပြီးတော့သူတို့အကျိုးစီးပွားအတုံးချနေတယ်လို့လည်းအာရခတပ်တော်အေအေဘက်ကမေလ၈ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင် American ငြိမ်းချမ်းရေး Institute USIB ရဲ့လေ့လာချက်စာတမ်းတစ်ခုမှာလဲစစ်ကောင်စီဟာမွတ်စလင်တွေကိုစစ်သားတဲ့စုဆောင်ပြီးတင်နန်းပေးရမှာဂျီဟတ်ဝါဒနဲ့ဟော်ပြွန်စည်းရုံးနေတယ်လို့စစ်သားအဖြစ်စုဆောင်ခံရကနေထွက်ပြေးလာသူတူရဲ့ပြောကြားချက်ကိုကိုးကားပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖော်ပြထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ဆက်သွယ်မြန်းမြန်းချက်တပုတ်ကိုတင်ပြပါအောင်မယ်ရခိုင်နယ်မှာအေအေရခိုင်တပ်တော်စီအာတာလာချင်းစစ်ကောင်စီဘက်ကရိုဟင်ဂျာတွေကိုအုံချလာတာကြောင့်လူမျိုးရေးအကြမ်းဖက်မှုအန္တရာယ်ကြီးမားလာနေတယ်လို့ ICG နိုင်ငံတကာပဋိပက္ခစောင့်ကြည့်အဖွဲ့ကသတိပေးလိုက်ပါတယ်ဒီအခြေအနေကိုဘယ်လိုကြော်လွှားသင့်ပါသလဲ ICG အဖွဲ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးတန်းအကြံဖေးသောမတ်ကင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့အေးအေးအနေနဲ့ပြီးခဲ့တဲ့6လကပြန်စတိုက်လိုက်တဲ့ဒီတစ်ခေါက်စစ်စင်ရေးကြီးတယ်ရခိုင်ပြည်နယ်ထဲကမြို့ကြီးအတော်များများကိုသိမ်းလာနိုင်ခဲ့တာအပြင်အခုနောက်ဆုံးရိုဟင်ဂျာအများစုရှိတဲ့မြို့တွေကိုပါသိမ်းတော်မလို့ဖြစ်လာချိန်မှာစစ်ကောင်စီဘက်ကအခုလိုရိုဟင်ဂျာတွေသုံးတန်းပြန်လာတာလို့ ICG ကထောက်ပြလိုက်ပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့ရခိုင်ရဲ့နောက်ပိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့တွေကိုပါဆက်သိမ်းလာနိုင်တာကိုတွေ့ရှိခဲ့တဲ့အခုတစ်ခေါက်လေ့လာမှုထဲအဓိကစိုးရိမ်မှုကိုICG အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကြံပေး Thomas Kin ကဗုဒ္ဓတောင်မှာအဓိကဖြစ်နေတာနဲ့အခုလိုရှင်းပြပါတယ
် Over the past month there's been a sharp increase in tensions between Rakhine and Rohingya
communities ဒီကနေ့လာတဲ့ရခိုင်ပြည်မြောက်ပိုင်းမှာရခိုင်နဲ့ရိုဟင်ဂျာအတိုင်းဝိုင်းကြားတင်းမာမှုတွေကြီးကြီးမားမားထိုးတက်သွားခဲ့ပါတယ်အဓိကလက်တွေကတော့စစ်အုပ်စုပါပဲစစ်အုပ်စုအနေနဲ့ AA ရခိုင်တပ်တော်ကိုပြန်တိုက်ခိုက်ဖို့ရိုဟင်ဂျာတွေကိုစစ်သားစုဆောင်းတာအေအေကိုစန့်ကျင်ဆန္ဒပြတာရခိုင်အင်းတွေကိုမိရှို့တာတွေအတင်းပြအားပေးလှုပ်ခိုင်းခဲ့တယ်လေ
အရင်လူမျိုးရေးပဋိပက္ခတွေပြင်းထန်ပြီး လူပေါင်းများစွာထွက်ပြေးဒုက္ခရောက်ခဲ့ရတဲ့ပြန်ပြင်းရှင်းရခဲ့တဲ့ပြဿနာမျိုးအခုတစ်ခါပိုပြင်းထန်နိုင်တဲ့လက်နက်ကိုင်လူမျိုးရဲ့အကြမ်းဖက်မှုကြီးအတွင်ဥတီသွားနိုင်တာကို ICG အနေနဲ့အချိန်မီမတားနိုင်မှာဆိုလို့ဒီစာတမ်းကိုထုတ်ပြန်လိုက်တာလို့လည်း ICG အကြံပေးကဆက်ပြောပါတယ် DNA ကိုကြော်လွှားနိုင်ဖို့အေးပါဝင်ရခိုင်နဲ့ရွင်ကြားတိုင်းဝိုင်းခေါင်းဆောင်တွေအနေနဲ့ရေရှည်အမြင်ထားပြီးတစ်ဖက်ကိုတစ်ဖက်စော်ကားတဲ့စကလုံးသုံးလုံးတွေကိုအားပါချင်းမတရားရက်ဆက်မှုတွေဆက်မကျွလွန်ပဲစစ်အုပ်စုရဲ့လက်ွက်ထဲလဲမကျွမိစေကသမိုင်းသင်ခန်းစာအပေါ်ကိုတက်ပြီးအမျှော်အမြင်ကြီးကြီးမားမားနဲ့လှုပ်ဖို့ ICG ကတိုက်တွန်းထားပါတယ်ဒီအတွက်ဆက်ဆာချင်းလှုပ်တင်တာကို ICG ကြီးတန်းချန်ပေထော့မတ်စ်ကင်းကဆက်ပြီးအခုလိုအကြံပြုပါတယ
် Avoiding inflammatory language is the best place to startIt would also be helpful if the AA
ပကူအမြက်ဒေါသထွက်စေနိုင်တဲ့ပြောဆိုမှုမျိုးရှောင်ကျင်တာကနေစလုပ်ဖို့ကအကောင်းဆုံးဖြစ်နိုင်ပါတယ်။ဒါ့အပြင် AA အနေနဲ့ဒီနှစ်ဖက်အကြားယုံကြည်မှုပြန်တည်ဆောက်ဖို့နိုင်ငံသားရောက်ရိုဟင်ဂျာတွေထဲကဩဇာရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးတာကလည်းအထောက်အကူပြုနိုင်ပါတယ
်။ဒီနေရာမှာ AA နဲ့ရခိုင်ဘက်ကရိုဟင်ဂျာတွေအခေါ်မခံကျင်တဲ့ဘင်္ဂါလီလိုဆက်ခေါ်နေတာအပြင်ရိုဟင်ဂျာတွေဘက်ကလည်း AA မခံသာအောင်မော့အကြမ်းဖက်လို့ပြစ်ပြစ်ခါခါခေါ်တာတွေလည်းရှိနေတယ်လို့ICG ကထောက်ပြထားပါသေးတယ်။ဒါအပြင်လက်တလုံးမှာဘင်္ဂလားဒေ့ရှ်အာနာတ်ပိုင်တွေဘက်ကအများဆုံးလှုပ်ပေးတင်တာကိုလည်း Thomas King ကပဲအခုလိုဆက်အကြံပြုပါတယ
်။ Meanwhile, Bangladesh needs to take urgent action to stop Rohingya arms.
လောလောဆယ်မှာဘင်္ဂလားဒေ့ရှ်အနေနဲ့ Rohingya တပ်တွေအထူးသဖြင့် RSO Rohingya သွေးစည်းညင်ညူရေးအဖွဲ့ကဒုက္ခသည်စခန်းတွေမှာစစ်သားစုဆောင်းနေတာတွေကိုအများဆုံးရပ်တန့်အောင်အရေးတကြီးလုပ်ဖို့လိုပါတယ်။မကြခင်ကာလတွေရိုဟင်ဂျာထောင်ကနန်းတွေချီအများစုကအတင်းစစ်သားစုဆောင်းခံရပြီးစခန်းတွေကနေမြန်မာပြည်ထဲကိုထွက်သွားခဲ့ကြပုံရပါတယ်။ဒါကပဋိပက္ခတွေကိုပိုကြီးထွားစေပါတယ
်။ဒါအပြင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပို့ပေးတာအပြင်အတင်းစစ်သားမစုဆောင်းခံရအောင်အကာအကွယ်စီမံတွေအတွက်ပါထောက်ပံ့ကူညီပေးဖို့ ICG ကဆက်တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာအေးအေးဘက်အနေနဲ့လည်းကိုဒေတာကိုအုပ်ချုပ်နေရေးကြိုးပမ်းနေခြင်းကိုအားသာလာတဲ့အနေအထားမှာလူနေစုရိန်ဂျာတွေပေါ်ကိုမခံကျင်ခဲ့တဲ့မြန်မာစစ်အုပ်စုကကျွလွန်တာမျိုးမလုံးမိဖို့ကိုလည်း ICG ကတိုက်တွန်းထားပါသေးတယ်။မြန်မာစစ်တပ်အနေနဲ့အခုလို2018ခုနှစ်တုန်းကကျွလွန်ခဲ့မိတာအတွက်မဖြေဖြောင်းနိုင်တော့မဲ့နိုင်ငံတကာတရားစွဲမှုတွေခံရသလိုအရင်အတူရှင်တွဲနေခဲ့သူတွေနှစ်ဖက်လုံးအတွက်ရှေ့မှာပိုရရဆက်ဆက်ခံစားရမှာတွေမကြုံရအောင်အထူးသတိထားလုပ်ဖို့လည်း ICG ကအကြံပြုထားပါသေးတယ်။ဒီနေရာမှာအခုတစ်ခါအေးစစ်စင်ကြီးမစခင်မနှစ်2023နိုဝင်ဘာလမတိုက်ခင်ကာလတုန်းကရခိုင်နဲ့ရိုဟင်ဂျာကြားဆက်ဆံရေးပြန်ဆတိုးတက်ခဲ့တာကိုလည်း ICG ကအမွန်းတင်ထားပါတယ်။အဲ့ဒီတုန်းကကျေးလက်ဒေသတချို့ကိုအုပ်ချုပ်ရေးချလာတဲ့အေးအေးနေနဲ့ရိုဟင်ဂျာတွေဘောစစ်အုပ်စုကချထားခဲ့တဲ့သွာလာမှုနဲ့တခြားကန့်သက်ချက်တွေလျှော့ပေးကအုပ်ချုပ်ရေးအောက်ခြေစင်တွေမှာရိုဟင်ဂျာတွေကိုထည့်သွင်းခဲ့တာစတဲ့ပုံမကူလူဆက်ဆံပေါင်းစည်းရေးအားပေးခဲ့တာတွေကို ICG ကထောက်ပြထားပါတယ်။ဒါကြောင့်အခုချိန်မှာလည်းအေအေနေနဲ့လာတူဆက်ဆံရေးပြန်ကောင်းစေဖို့လှုပ်ဆောင်တင်တာကို ICG အကြီးအကဲချန်ပေထော့မတ်စ်ကင်းကအခုလိုဆက်အကြံပြုပါတယ
်။ To show Ranger that they're better off with the AA than the
မင်းရဲ့အေအေနဲ့အေအေနဲ့အတူနေရတာကမြန်မာစစ်တပ်ထက်သာတယ်ဆိုတာပြသနိုင်ဖို့ဘင်္ဂါလီလိုခေါ်တာကိုရပ်တန့်သင့်ပါတယ်။ပြီးတော့အေအေရဲ့အုပ်ချုပ်ရေးရန်တရားမှာအပေါ်ပိုင်းအဆင့်တွေမှာအပါအဝင်ပေါ့ရိုဟင်ဂျာတွေကိုထည့်သွင်းသင့်ပါတယ
်။တကယ်တော့ဒီ ICG ဝေဖန်အကြံပြုချက်တွေပေါ့အေအေနဲ့စစ်ကောင်စီပြောခွင့်ရတွေနောက်ရိုဂျာတိုင်ဝိုင်းခေါင်းဆောင်တချို့ကိုတုံ့ပြန်ပေးဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE စနေနေ့မနေ့ပတ်အတန်လွင့် season တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့ကဘာမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ကိုတင်ဆက်ပါမယ်။ဘယ်လိုများဆွေးနွေးသုံးသပ်ရေးသားကြပါသလဲကြည့်ကြအောင်ပါ။ဦးကျော်စံသာကမူရင်းအတုံးအနှုံနဲ့မူရင်းအပေါ်အတိုင်းထုတ်နှုတ်ပြောပြပေးမှာပါခင
်ဗျ။ဟုတ်ကဲ့။ကျွန်တော်ပြောပြမယ်အကြောင်းအရာတွေကတော့နွေဦးတော်လှန်ရေးဘယ်စီဥတည်နေသလဲ။မြမပြည်တွင်းစီအရှုံးနိုင်အလားတာကဘယ်လိုရှိသလဲ။မြမဒုက္ခသည်တွေပေါ်ထိုင်းကဘယ်လိုပြုမှုဆက်ဆံနေသလဲဆိုတာနဲ့မြဝတီတိုက်ပွဲရှင်ခွင်ရှားအပြောင်းလဲဖြစ်စေသူစားတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲ့ဒီနေရာမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ Operation 1027 and the trajectory of the Spring Revolution. The same as a connection here, new donor UDR Sure comes in it. Myanmar Peace Monitor through the Nasaran yet, Ranchum Tonga Jabba Chabaka, as in Yava.
Siana Jins need long up to the Yeha. The same as a connection here, he man yet to Tega to Kupchet. Tabime Dandu Nimhai Eko and Piatangwe, Equality and Self-Determination Sure. Nangai Panangri Tradro, Ji Si, Ninain Trinidabu Lame. Sis Henry, Selena Bissiri, Muri, Labang, Timbay Nanda, Sikonsi, Tapuri, Yananchi, Lena Charari, Jime Suin, the second Sakonis Singing Ho, Selekima Zepchetesra, Triame, the Shindamawe, Painda Yazri, Alumen Tokwa, New Donaine to Portrela, Donai, Puri. Siana Thimugu, Sengin, Pidri, Tahena Tokamule, Yasitara, Duyare, the San Zakuni Tuzi, a Saint Yazwa Gabi met. You want Sakumu, Ainda Yazuri, think by Nangabi, Aina by Malay, Kachin, Sagai, Chin, Yakain, Kayin, Granny, Sandang Winduma, you want Mazajo, Donaita Ferry, think by Nangab. Now a team of 2 90 murals, you have today. The Yoga or through a Tuzi Bad, Nimalena and Dibakama, Sala, Winston Yome, Donai in Azuna Sikonsi, Pepeka Yatimes, Ramathin and Gibu. Nangaya Alum Shrunchum, the boat to Nimune, Taina in Azuri, Enuji Bawin, New Donaita Feruja, Pubans the Sinjira, Yeti Yilua Chapter, Sianajin Snip, Chatin Yeda, Tandunim Yayena, Kujama Kofan Digun Yas Yiru Trap. Pumulu at there. Nina Mohammed somewhere at the San Nizakune, Sissin Yeha, Silom, Sissin Yomune, Upansan Muruha, Dona Ye, Kua Pede, Sura, Piada Gabe Pede, look, Ida B. Does address the Yarin, Kugaru, Popiatawa, yeah? Celebi, in Myanmar War, crucial window looms for hunter and rebels. Nemasi Wema, second senior Bungandre, Portun Lare, Yigi Equinlans, Reconzine. Writer Shetum Dajagule, Piobialu Adire, investing.com, Mapara, yeah. Second year, Absit Dadu, Tainda in Azuria, Donna Donangani, Piso Talibi. Now, yes, about a Nenge Dreamma. Navri Bowing, Buhamia Niarihu, Tinchum, Nime, Lala. Now, the same dreaming Yarom, Apsidelo Suar. Sona San Nila in Mudum Mui Mudari Silabi Sikonsia Lijon Yepa Mule, Face Simudun, Nine Chedron Melo, Tundadri at Rajavare. Gagundoine Sego Tinita and Nezadi that two Sikonsi, Dambian Tuzis Sinambu, Atulime, Yavine, Hempine, Mutuma, Tiberi, Celebintania, Dim Haviva, Imania at Rapidello, American Bidanzu, National War College, Kapamara Zaki, Buzara, Tundajan Kura Projavare. Tidwe, Raidashe, Bimian Jeku, Sikonsi Pyogunya, Pjane Pichajin Misiwa Ule. Sikonsi ya, Pigere, October, Sabi, Simni, Bin Shungi Mure, Zetai Silagere. Sibwaye, Apshine, Delahotia, Sinsuyo, Lanire. USIP, United States Institute of Peace, Lukore, Turidna, Poye, Kamanja, Ea. Siskamo, Narangyo, Onet, the Wetlone, Tainla, Deda, Echosea, Rainu, Lelokea, Vichete. Siddha Nautala Dwin, Bangladesh, the Yoke, India, Thai, Adiga Neza Dizari, Little Yabo Sidelule, Thai Suyan and Thandama, Yim Yedua, Amimo Pover, Reuters School, Pyojaware. Tramet Ruha, Lena Yathanum, Bitonai Yazu, Atina, Pekan in that chain, Sinizer Cheddar, Pamad New Miazu near Tainde, Eleven Yibian Dizari, Tincho Tan in the Cheddar Lule Suare. Why won't Peso Tamu Kanya the Dayao? Pedipahao, Chinswe Bikugan and Zon Sini Leng, my Pedalu. Tainang and Shula Long Tegu Pamaka, Inan Ponsura Sakale, Pyojan Kuka for Yataware. Lolo Zemara, Nyavi Taibema, Modern Yalai, Donai Azure Baga, Yidara Nainbe Met, Taina Donai Purine, Ouchia, Tidi Yaya Pupan Sanya, Lehan Nizire. Ifere Alum have you Hamia Pupan Sanya Nayha. And why Diga soon chilling mail or thunder's view of Pyojan Kuka Popia Tower, yeah? protect rights of refugee ဒုက္ခသည်တွေအခွင့်အရေးကောက်ွယ်ပါဆိုရဲခေါင်းစဉ်နဲ့ Bengal Post သတင်းစာရဲ့အရာအဝကိုလည်းတစ်ဆက်တည်းပြောပြလိုပါတယ်။ထိုင်းစိုးရဟာတိုက်ပွဲပြင်းထန်လို့မြောက်ရီကနေမဆောက်ဖက်ကိုခုလုံလာတဲ့ဒုက္ခသည်တွေကိုစာရမှုအကူအညီအထောက်ပံ့ပေးဖို့ထပ်ကတည်းကလည်းကတိပေးခဲ့ပေမဲ့အကာအကွယ်မဲ့ဒုက္ခသည်2000ကျော်ကိုမြန်မာဘက်ကိုပြန်ပို့ခဲ့တယ်စိတ်မချရသေးပဲဒီလိုပြန်ပို့ခဲ့တာဟာတေဝင်းကတိစကားနဲ့လက်တွေ့လောက်ရကွာဟနေတယ်ဆိုတာကိုပြသတာဖြစ်တယ်။မြန်မာစစ်တပ်ဟာစုံနိုင်နေပေမဲ့အချက်အချာနယ်စပ်တွေကကုံသွေးရေးကိုလက်မလွတ်ဘဲလေးချောင်းဆုံးတိုက်ခိုက်နေတော့ဒုက္ခသည်တွေဟာမဲဆောက်ဖက်ကိုလုံခြုံရေးအတွက်အစုလိုက်အပြုံလိုက်ဝင်လာနေကြတာဖြစ်တယ်။မြန်မာပဋိပက္ခဟာအစောပိုင်းကလိုအတိုက်ခိုက်ရစပြီးပြန်သွားလို့ရနိုင်တဲ့အခြေအနေမျိုးမဟုတ်တော့ဘူး။ပုံမပြင်းထန်ပြီးရေရှည်ဖြစ်လာနေတယ်။တိုင်းပြည်စည်းပွားရေးပညာရေးလည်းချွတ်ချွန်ကျနေပြီ။ဒါကြောင့်စိတ်နဲ့ချီတဲ့လူတွေဟာအလောက်ကိုင်းတဲ့လုံခြုံမှုရရှိရေးအတွက်ထိုင်းကိုပဲအကူလာရတာဖြစ်တယ်။ဒါပေမဲ့ထိုင်းဘက်ကတော့ယာယီစခန်း၅ခုလောက်ဖွင့်ပေးပြီးဒုက္ခသည်၃000လောက်ပဲဆန့်တယ်။မဆောက်ဆေးုံမှာလည်းဒုက္ခသည်တွေပူဆန်းနေတယ်။ဘုန်းကြီးချုပ်ဆရာသာဗီစင်ကာဒ်အထူးကော်မတီအနေနဲ့ဒီအခြေအနေမှန်ကိုအသိမှတ်ပြုဖို့လိုအပ်တယ်။ဖုန်ကွယ်ဖို့မကြိုးစားသင့်ဘူး။တေဝင်လက်ခံရမယ်။ဒီဒုက္ခသည်တွေဟာထိုင်းဘက်မှာအတော်ကြာကြာနေရလိမ့်မယ်ဆိုတာသိလို့မိသားစုနဲ့တကွာထွက်လာကြတာဖြစ်တယ်။တကယ်တမ်းပြောမယ်ဆိုရင်ထိုင်းနိုင်ငံစီးပွားရေးဟာပျက်စီးနေပေမဲ့ဒီဒုက္ခသည်တွေကြောင့်မဲဆောက်စီးပွားရေးဟာဖုန်ဖြိုးတိုးတက်လာခဲ့တာဖြစ်တယ်။ဒုက္ခသည်တွေကအလုံးလုံးနိုင်သူတွေကိုအလုံးလုံးခွင့်ပေးရမယ်။ကလေးငယ်တွေကြောင့်တွေခွင့်ပေးရမယ်။ထိုင်းဥပဒေအရလူမျိုးမရွေးကလေးတိုင်းပညာသင်ခွင့်ရှိစေရမယ်လို့ပြဋ္ဌာန်းထားတယ်။မဲဆောက်မှအကြောင်းတစ်ချို့ကဒုက္ခသည်ကလေးတွေကိုလက်မခံဘူး။ကလေးသင်ငယ်တွေရဲ့အခွင့်အရေးချိုးဖောက်မှုနဲ့အရေးယူသင့်တယ်။ဖင်လန်ချီရဲ့ဒီဒုက္ခသည်တွေကိုလည်းအသိမှတ်ပြုမှတ်သားလေးရင်ထိုင်းနိုင်ငံရဲ့အမျိုးသားလူမျိုးရေးကိုကာကွယ်နိုင်မှာဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ။အခုနောက်ဆုံးပြောပြလိုတာကလည်း Bengal Post သတင်းစာထဲကပဲဖြစ်ပါတယ်။ Tank Coach Warlord at center of Myanmar drama talan sene myanmar phie ma adiga be pyan ko sa du so re khong sin ne writer she tung da je be phit par khya pi ga re april so bai nu a kyen yu u saung ne tonlain in ya su re ha she dan sin myat na lo phit ni re myaw di ko thu phaw win yauk bi ai ma si ni re sit kaung si tat phwe re ko maung thauk nan ga ba de de chain ga sit kaung si ye thit sa gan kna kyin myo da tat khon PDF နဲ့ဂျာဇမ်တကစစ်ကောင်စီရဲ့လာဇာရိတ်ခါတွေကိုဆက်လက်မခံစားတော့ဘူးဆိုပြီးပြန်နေလိုက်တယ်။သူတို့ဟာကရင်စင်းမတိုက်ချင်ဘူးဆိုပြီးဂျန်နရယ်အတွင်းမှာ KNA ခေါင်းဆောင်စောချစ်သူကမီဒီယာတွေကိုပြောကြခဲ့ပါတယ်။ကရင်မျိုးသားတပ်ဖွဲ့ပါဝင်ပံ့ပိုးမှုမရတော့တဲ့အတွက်စစ်ကောင်စီကမြောက်ရီကိုဆက်လက်မတိုက်နိုင်တော့ပဲဖြစ်သွားတယ်။ USIP ရဲ့ commander အရ KNA ဖာအင်အား1000လောက်ရှိတယ်လို့သိရပါတယ်။ဒီချင်းဟာနိုင်ငံအနှံ့အရေးနည်းနဲ့စစ်ကောင်စီအဖို့မြောက်ဒီမှာလည်းဆက်လက်အရေးနည်းရမယ့်အခြေအနေဖြစ်သွားခဲ့တယ်။ဒါပေမဲ့ KNA ကရင်မျိုးသားတပ်ရဲ့ရည်ရွယ်ချက်ဟာဟိုဘက်လည်းမဟုတ်ဒီဘက်လည်းအပြေအဝစစ်ဆင်မခံဆိုသလိုဖြစ်နေတယ်။လက်နက်အင်အားပူစားတဲ့စစ်ကောင်စီဘက်ကတမြန်ထိုးစစ်ဆင်လာတဲ့အတွက် KNU တို့ဟာမြောက်ရီကယာယီဆွပြရတယ်လို့ KNU ပြောခွင့်ရကပြောပါတယ်။စောချစ်သူရဲ့ KNA ထောက်ခံမှုနဲ့စစ်ကောင်စီပြန်လာနိုင်တာဖြစ်တယ်လို့လည်းအဲ့ဒီပြောခွင့်ကစောတော်နီကပြောပါရဲ့တခြားသတင်းအရင်းအမြစ်တွေအဆိုရတော့စောချစ်သူအနေနဲ့သူရဲ့စီးပွားရေးလုပ်ငန်းတွေလေချောင်းကဘုံကျဲတာကိုမခံချင်ရင်သူတို့ဘက်ကိုပြောင်းဖို့စစ်ကောင်စီကပြောတဲ့အတွက်ဘက်ပြန်ပြောင်းသွားတာဖြစ်တယ်လို့ဆိုကြပါရဲ့ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတော့စောချစ်သူရဲ့ KNA တပ်ဖွဲ့ဝင်တို့ဟာမြောက်ပြည်မြို့တွေကိုဝင်လာပြီးမျိုးလည်းညင်သက်နေတယ်လို့ဒေသခံတို့ကပြောကြပါတယ်။စောချစ်သူဟာ2019ထိုင်းမြန်မာနယ်စပ်အထူးစစ်ပွဲဇုံလို့ခေါ်တဲ့ရွှေကုတ်ကိုမျိုးစစ်တိဆောက်ရင်းမှာပါဝင်ခဲ့ပြီးအဲ့ဒီဒေသကနယ်စပ်ဖြတ်ရာဇဝတ်လုပ်ငန်းနဲ့တရုတ်လမ်းကစားလုပ်ငန်းတွေကတစ်ဆင့်နှစ်စဉ်အမေရိကန်ဒေါ်လာ3,190လောက်ဝင်ငွေရရှိနေတာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဗြိတိန်နိုင်ငံကတော့စောချစ်သူဟာလူမောင်ခိုလုပ်ငန်းတွေမှာပါဝင်ပတ်သက်နေရဆိုပြီးတန်ခတ်ရေးခရာဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
Goodbye တော့ဟာလောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဦးခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဘ သေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျအတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့မေလ17ရက်နေ့တင်းနှင်းကနေဒီခါမှာခင်ဗျာတောက်ကြနေမနေ့ဖက်စင်တင်းနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုသံတွေအစီအစဉ်တွေကတော့လိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနာတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့အမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့ကန္တာတွေကိုဆက်လက်တင်ဆက်ပေးပါမယ်ပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံရခြားမှာပညာသင်ခွင့်ရဖို့ကြိုးစားခဲ့တဲ့အခါ scholarship လို့ခေါ်တဲ့ပညာတော်သင်ထောက်ပံ့စုရမှာမဟုတ်ဘဲကျောင်းတက်ရင်ငွေရှာနိုင်တဲ့အလုပ်တွေလုပ်နိုင်တယ်လို့ကိုယ့်ဘက်ကအားထုတ်မှုသူပညာသင်စုရနိုင်တဲ့အခွင့်အလမ်းတွေလည်းပေါ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဝါရှင်တန်တက္ကသိုလ်မှာတွဲဘက်ပါမောက်ခဖြစ်သင်ကြားရေးမှာရောသုတေသနလုပ်ငန်းတွေပါပါဥဆောင်ပါဝင်လုပ်ကိုင်နေတဲ့မတ်မွေးမွေးကျူကပြောပါတယ်အခုပညာသင်စုမပါဘဲကျောင်းဝင်ခွင့်တစ်ခုတည်းနဲ့ကျောင်းစားတက်ခဲ့တဲ့မတ်မွေးမွေးကျူရဲ့အတွေ့အကြုံတွေကိုဒီတစ်ပတ်အမျိုးသမီးကန္တာမှာမတ်ခင်ဖြူတွေကမေးမြန်းတင်ပြထားပါတယ်
ပါမမူရီသူချင်း VOA ရဲ့အမျိုးသမီးကဏ္ဍမှာအခုလိုချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။မင်္ဂလာပါအမလည်းအခုလိုပါဝင်ခွင့်ရတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့ပါရှင်။မမူမွေးချူကဒါအခုဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာရှိတဲ့ Seattle မြို့ကဝါရှင်တန်တက္ကသိုလ်မှာလက်ရှိမှာဒါတွဲဖက်ပေါင်းမောက်ခတယောက်လည်းဖြစ်တယ်။နောက်စီးပွားဆိုင်ရာသုတေသနလုပ်ငန်းတွေဒီကမ္ဘာလုံးဆိုင်ရာဒီယောဂတရားတွေကာကွယ်မှုဆိုင်ရာတွေစသဖြင့်ပေါ့နော်။ကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့အပြင်ကိုပဲဒါဒီလိုမျိုးသုတေသနလုပ်ငန်းတွေမှာလည်းဦးဆောင်နေတဲ့သူတယောက်ဆိုပြီးတော့လည်းသိထားရပါတယ်။ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတယောက်အခုလိုဒီအများပြည်သူချမ်းမာရေးလုပ်ငန်းတွေမှာအခုလိုဦးဆောင်မှုတော့ပါဝင်နေတာကိုသိရတဲ့အတွက်လည်းအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင်
။ကျေးဇူးများကြီးတင်ပါတယ်။
โอเคပါဆိုတော့အရင်ဆုံးပြီးပြောပြပါအောင်အခုဒီဝါရှင်တန်တက္ကသိုလ်မှာရောအခုဒီလက်ရှိအလုပ်ကိုလုပ်နေတာဘယ်လောက်ကြာပြီလဲရှင့်ဘယ်တော့ဆက်ပြီးရောက်လာတာလဲ
ဟုတ်ကဲ့2013 September မှာရောက်တာဆိုတော့10နှစ်ကျော်ဆက်တဲ့နှစ်ထဲမှာပေါ့နော်
အဲ့တော့ဒီဝါရှင်တန်တက္ကသိုလ်မှာဒီအခုလက်ရှိလုပ်နေတဲ့အလုပ်ကိုမလုပ်ခင်ပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့ဘယ်လိုပုံစံနဲ့ရောက်လာတယ်ဆိုတာကိုလည်းအချင်းချင်းလေးပေါ့ပြောပြပေးပါလားရှင့်
ဟုတ်အဲ့တော့အချင်းချုပ်ပြောရမယ်ဆိုလို့ရှိရင်မြန်မာပြည်မှာ house agent တက်နေတဲ့အချိန်မှာပေါ့နော်အဲ့လူထုကျန်းမာနဲ့ပတ်သက်ပြီးတော့မှဘွဲလွန်တက်ချင်တဲ့စင်တာကတော်တော်ပြင်းပြင်းပြပြဖြစ်တယ်။အဲ့တော့ house agent ပြီးတဲ့အချိန်မှာအဲ့ဒီ MPH ပေါ့နော်အဲ့ဒါရှောက်ဖြစ်တယ်။ရှောက်ဖြစ်ပြီးနောက်ပိုင်းမှာထိုင်းနိုင်ငံချူလလွန်ကောင် University မှာသွားပြီးတော့ MPH တက်ဖြစ်တယ်ပေါ့နော်။အဲ့မှာ MPH တက်ပြီးတော့and AMBH ပြီးခါနီမှာတမီးလေးကိုကိုယ်ဝန်ဆောင်ရတယ်ဆောင်ရတော့ဒီရဲ့ feel နဲ့အဆက်မပြတ်အောင်ဘလို့ဆက်လုပ်မှာတော့ဘာလို့ဆိုတော့တမီးလေးကိုယ်ဝန်နဲ့နောက်ပြင်တမီးလေးကိုမွေးရယ်တမီးလေးကိုအချိန်ပေးရမယ်ဆိုတော့အဲ့မှာစဉ်းစားဖြစ်တာကတခုခုတော့ဒီ feel နဲ့အဆက်မပြတ်အောင်တခုခုတော့လှုပ်ချင်တယ်အဲ့တော့အဲ့မှာအဆက်အသွယ်တခုနဲ့အိမ်မှာပဲလှုပ်လို့ရတဲ့ research assistant အလုပ်ကိုလုပ်ဖြစ်တယ်နောက်ပြီးတော့မှအိမ်မှာပဲစာတန်းလေးရေးတယ်ဂျာနယ်လေးကိုပို့တယ်နောက်တမီးလေးကိုထည့်ရင်လည်းပေါ့နော်တမီးလေးကအိပ်ပျော်နေတဲ့ချိန်လေးဆိုလို့ရှိရင်အဲစာတန်းရေးတယ်ရတဲ့လောက်ချိန်လူပြီးရေးတယ်အမ်နောက်ပြီးတော့တမီးလေးအသက်နှစ်နှစ်ကျော်ကျော်လောက်ရှိတဲ့ချိန်မှာကနေဒါကိုမိသားစုလိုက် skilled worker visa နဲ့သွားဖို့အကြောင်းကြုံလာတယ်အဲ့ခါကျတော့အဲ့ချိန်မှာပဲ ကိုကအဲ့ချိန်မှာ research method ကိုအရန်ထပ်ပြီးတော့မှလေ့လာခြင်းနဲ့စန္ဒာအတော်ပြင်းပြတဲ့ MPH တက်နေကြတဲ့အဆိုတော့ဒီစန္ဒာတော့အကောင့်ထဲပို့လို့ရပြီဆိုပြီးတော့ကျောင်းလဲလျှောက်တယ်အဲ့ပြီးတော့ကနေဒါ
ကနေဒါကိုရောက်တာနဲ့လျှောက်လိုက်တာပေါ့ကျောင်
းကနေဒါမသွား
ကနေဒါကိုရောက်တာမသွားခင်နေရလျှောက်သွားတာဟုတ်ဟု
တ
်ကနေဒါမှာလျှောက်လိုက်တယ်လျှောက်လိုက်ပြီးတော့
ဟုတ်နောက်တော့ကျောင်းမိသားစုလိုက်ကနေဒါကိုရောက်သွားတယ်ရောက်သွားတဲ့ခါမှာအဲ့ဒီကိုလျှောက်ထားတဲ့အတွက် interview အဲ့ MSC Health Research Methodology ကိုလျှောက်တာပေါ့နော်အဲ့အတွက်ကို interview ဖြေရတယ်ဖြေတဲ့ခါမှာအဲ့ဒီမိခွန်မိတဲ့ပေါမောက်ခါဆရာကြီးကမေးတာပေါ့နော်ဒီမှာအကြောင်းထက် post scholarship လည်းမရှိဘူးဘလိုမျိုးကိုယ့်ရဲ့အကြောင်းစရိတ်တွေနေစရိတ်တွေပေးမှလဲတဲ့အဲ့လိုမေးတယ်မေးတော့လေပြန်ဖြေလိုက်တာကကိုရှိတာလေးနဲ့ချစ်ချုပ်သုံးမယ်လို့စဉ်းစားထားပါတယ်တကယ်ကတော့ဒီပညာရပ်ကိုအရန်ထပ်ပြီးတော့လေ့လာချင်လို့လို့ပါပညာလိုချင်လို့ပါလို့ဖြေလိုက်တယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီAMSC program accept ဖြစ်သွားပါတော့အဲ့ဒီ interview မေးတဲ့ဆရာကြီးကပဲ research assistant job တစ်ခုပေးလိုက်တယ်ဘာကိုမှ scholarship မရှိဘူးသာသိနေရောနောက်ပြီးတော့ကိုပညာလိုချင်တာလည်းသိရဲဆိုတော့သူကအဲ့ဒီအလုပ်ကိုပေးလိုက်တာပါတော့ပေးလိုက်တော့အဲ research assistant အလုပ်ကို part time လုပ်ရင်းနဲ့အဲကျောင်းတက်တယ်ကျောင်းတက်ပြီးတော့မှအဲ့မှာ teaching assistant နောက်တော့ opportunity တွေထပ်ပေါ်လာတာပေါ့နော် teaching assistant လုပ်မလားအဲ့သူတစ်ပြင်အဲ့ course တစ်ခုမှာ grade ကတော်တော်ကောင်းတယ်တော်တော်ကောင်းတော့ကြတော့အဲ့ဗမောက်ခဆရာတွေကမေးတယ်ဒီ course မှာ teaching assistant လုပ်ဖို့စိတ်ဝင်စားသလားတဲ့အရင်စိတ်ဝင်စားပါတယ်ပေါ့အဲ့မှာ teaching assistant လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာအဲ့လိုဆက်ဆက်ပြီးတော့မှ research assistant part time အလုပ်တွေထပ်ရတယ်ဆိုတော့အဲ့မှာ teaching assistant လုပ်တယ် research assistant လုပ်တယ်အဲ့ကနေရတယ်အဲဝင်ဝင်နဲ့ပဲကျောင်းစရိတ်ကောနေစရိတ်စာစရိတ်ကောကာမိပါတယ်
အဲ့တော့တကယ်တမ်းဆိုလို့ရှိရင်ကိုကကနေဒါမှာကျောင်းတောက်တာလျှောက်လိုက်တယ်ကျောင်းတက်မဲ့အချိန်မှာ scholarship လည်းမရှိဘူးဘာပညာသင်စုမှလည်းမရှိဘူးပေါ့နော်ဒါပေမဲ့သင်ရင်းနဲ့မှကိုပညာရေးအတွက်ငွေရှာပေးနိုင်တဲ့နည်းလမ်းတွေပညာသင်စုတွေလည်းရခဲ့သေးတယ်ထင်တယ်နော်အဲ့လိုမျိုးအဲ့ကြတော့မှဆိုလိုတာအခွင့်အရေးအခွင့်အလန်းကိုကစရှာပြီးလမ်းဖောက်ပြီးတော့မှရသွားတယ်လို့ထင်တယ
်ဟုတ်ကဲ့အဲ့ဒီမျိုးအဓိကတော့လေအဲ့ဒီမှာကိုလုပ်တဲ့အလုပ်ကိုအရင်စိတ်ဝင်စားပြီးတော့မှအာယုံဆူဆူဆိုက်ဆိုက်နဲ့လုပ်တော့ result ကလည်းကောင်းတယ်လို့ထင်ပါတယ်အဲ့လိုမျိုး result ကောင်းတဲ့အခါမှာကျတော့ grade တွေလည်းကောင်းတာပေါ့နော်နောက်ပြီးတော့မှအဲ့ဒီမှာ paper လည်း publish ဖြစ်လုပ်ဖြစ်တယ်teaching assistant လုပ်တဲ့ course မှာပဲ i paper လည်း publish လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာခွင့်လန်းနေထပ်ပေါ်လာတယ်နောက်ပြီးတော့အဲ့ပါမောက်ခဆရာနေပြီးတော့မှ Ontario Graduate Scholarship ဆိုတာရှိတယ်လျှောက်ပါလားတဲ့အစားအရသိတယ်အရန် competitive ဖြစ်တယ်ရဖို့မလွယ်ဘူးဆိုတော့ငင်ခရမှာမဟုတ်ပါဘူးဆိုပြီးအဲ့လိုမျိုးတွေးထားပေးမယ်ဆရာလျှောက်ဆိုတော့လည်းလျှောက်လိုက်တာပေါ့နော်လျှောက်တော့လေအန်အော်စရာကောင်းစားပဲရသွားတယ်အဲ့ဒါလေအဲတနည်းရတာပေါ့နော်I scholarship တနည်းရတယ်ကျန်တဲ့အချိန်တွေကတော့အဲ့ဒီ research assistant တို့ teaching assistant တို့အိုက်ကဝင်ဝင်နေပဲအကြောင်းစရိတ်နေစရိတ်အကုန်ဖူးလုံးပါတယ
်ဟုတ်ကဲ့အဲ့တော့လေမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒါလူငယ်တွေဒီလိုမျိုးကိုယ့်ရဲ့စိတ်အားတန်တဲ့ဘာသာရပ်မှာလေ့လာစီးပူးခြင်းနဲ့နိုင်ငံခြားမှာပညာသင်ခြင်းတဲ့သူတွေအများကြီးရှိတယ်အခုမမွေးမွေးကျူရဲ့ဟိုအကြောင်းစာတော့လေကျမဟိုမေးချင်တာပေါ်လာတာဗာလဲဆိုတော့အဲ့လိုလူငယ်တွေအတွက်ပေါ့နော်ဟိုပညာသင်စုမှရမှာမဟုတ်ဖဲနဲ့တခြားနီးလန်းနေနဲ့လဲចောင်းတက်လို့ရတယ်ဆိုတော့မမွေးကျူရဲ့အကြောင်းကနေပြီးတော့ပြနေတယ်လို့ထင်တယ်သူတို့လိုလူမျိုးတွေအတွက်ကကိုဘာပြောပြနိုင်မလဲရှင
်ဟုတ်ပါတယ်သူတို့အတွက်ပြောချင်တာကတော့လေတကယ်လို့ကိုကကိုသွားချင်တဲ့ပန်းတိုင်တစ်ခုသိရယ်စန္ဒလည်းပြင်ပြတယ်ဇွဲလည်းရှိရယ်ဆိုရင်ဖြစ်မှာပါလို
့ခွင့်လန်းတော့ကိုကရအောင်ရှာယူရတာပေါ့နော
်ဟုတ်ပါတယ်
ဆိုတော့ပညာသင်စုရမှចောင်းတင်လို့ရတာမဟုတ်ဘဲねတခြားနည်းလမ်းတွေလည်းရှိရဲဆိုတာကိုအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကာလကြံကြရင်ကျွန်တော်တို့မြန်မာနိုင်ငံမှာကကြတော့လေဟိုလိုအပ်တဲ့အချက်လက်တွေကအပြည့်စုံမရကြဘူးမရကြတဲ့အခါကျတော့တချို့ကြတော့လေဖြစ်နိုင်ပါမလားဆိုရဲစိုးရိမ်စိတ်တွေပေါ့နော်ဖြစ်တတ်တယ်ဒါတွေကိုရောဘယ်လိုကြောဖြတ်တင်လဲရှင
်အဲ့လိုမျိုးစိုးရိမ်စိတ်ကလေကိုယ်တိုင်းမှာတကယ်ရှိခဲ့တာပါscholarship ဆိုတာလေအဲ့လိုမျိုးကနေဒါမှာမလျှောက်ခင်ချိန်တုန်းကဆိုလို့ရှိရင် scholarship ဆိုတာအလွန်ကံကောင်းတဲ့သူတွေမှာရတာငါနဲ့မဆိုင်ဘူးပေါ့အဲ့လိုစိတ်မျိုးရှိခဲ့တယ်ရှောင်းလဲရမှာမဟုတ်ဘူးဒါပေမဲ့လည်းအေးကိုကအဲ့ပညာရတဲ့ဖို့တအားလေ့လာခြင်းနဲ့ scholarship ကလည်းရဖို့မလွယ်ဘူးဒါဆိုလို့ရှိရင်ဒီတိုင်းထိုက်နေတော့မှလားမဟုတ်ဘူးငါစူးစမ်းကြည့်မယ် ဆိုတော့စူးစမ်းကြည့်မယ်ဆိုရင်ပထမဆုံးဆေးရပါလေရှောက်လိုက်လေအဲ့အေးပြအဲ့ဒါကိုရှောက်ကြည့်လိုက်ရှောက်ကြည့်ရရင်နောက်မှကြည့်ချက်ပြီးတော့မှစဉ်းစားမယ်ဆက်လုပ်မယ်ဆိုပြီးတော့မှအဲ့ရှောက်ဖို့အရင်ဦးတည်ပြီးတော့မှကျန်တဲ့အပိုင်းတွေတိတ်မစင်စားသေးဘူးနောက်ဆုံးစင်စားထားတာအလုံးစုံကအလုံးလုံးလို့ရပါပဲကြောင်တက်နေရင်လည်းအဲ့အလုံးလုံးပြီးအဲ့ဒါနဲ့ရအောင်တက်မှာပေါ်ဆိုပြီးတော့မှဆိုတော့အဲ့ scholarship ကိုတိတ်စိတ်မပူဘူးအဲ့လိုရှောက်လိုက်တယ်ရှောက်လိုက်ပြီးတော့မှအပြစ်မှအလုံးရှာစရာကိုမလိုဘူးအဲ့ဆရာကြီးကအလုပ်ပေးလိုက်တော့လေအဲ့ research assistant အလုပ်ကရပါတယ်ဒီမျိုးအလုပ်ကရှာလားဆိုတော့မရှာဘူး teaching assistant research assistant အလုပ်ဆိုတာလေအဲ့တက္ကသိုလ်တွေကကျောင်းသားတွေကိုထောက်ပံ့ပေးခြင်းလိုကိုရှိနေရဆိုတော့ရှိတယ်အဲ့ဒါမျိုးကလေမေးကြည့်အဲ့မျိုးနောက်ပြောမှအဲ့လိုမျိုးအခုကတော့ ICRG ကအလုပ်ပေးလိုက်လို့အဲ့လိုမျိုးအလုပ်မပင်းလဲအဲ့အကြောင်းမှလေရှိရအများတန်းလေ career opportunity ဆိုတာရှိရအဲ့မှာရှာကြည့်လို့ရှိရင်ဒီလိုအလုပ်တွေရှိနေတယ် research assistant အလုပ်တွေရှိနေတယ်ဘယ်နေ့အပီလျှောက်ပါအဲ့လိုမျိုးတွေရှိရဆိုတော့လေအဲ့ဟာလေရှာပါတဲ့ဟာမဟုတ်ဘူးတိလား
โอเคအဓိကကတော့ကိုကလှုပ်ချင်စိမ့်နဲ့ကြိုးစားချင်စိမ့်နဲ့အခွင့်အလမ်းကိုရှာဖွေမယ်ဆိုလို့ရှိရင်အခွင့်အလမ်းနေရှိနေတာပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခွင့်အလမ်းနေရှိနေရဟုတ်ပါတယ
်ဟုတ်အဲ့တော့အဲ့ကနေဒါမှာပဲဟိုမာစတာလှုပ်မယ်ဆိုရင်လည်း PhD ကိုလည်းလှုပ်ဖြစ်သွားတယ်လို့သိရတယ်အဲ့ဒါကိုပြောပြပါအောင်ဘယ်လိုလှုပ်ဖြစ်သွားလဲရှင
်ဟုတ်ကဲ့အစတော့မာစတာတက်မယ်ဆိုပေမဲ့လည်းနောက်တော့အဲ့အကြောင်းမှာက options နှစ်ခုရှိရဲ့ဆိုတာသိလာရတယ်မာစတာနဲ့ဘွေရမလားဒါမှမဟုတ်ရင်master ဘွဲကိုမယူဘဲနဲ့ phd ကိုပြောင်းပြီးတော့အဲကျောင်းတော့ပိုကြကြတက်ရမှာပေါ့နော်နောက်ဆုံး phd ဘွဲရမယ်ဘယ်တစ်ခုလုပ်လဲဆိုတာအဲ့လိုမျိုးကို options နှစ်ခုရှိရဲအဲ့မှာအဲ့ဒီပညာရပ်ကိုလေးဆက်ပြီးတော့မှလေ့လာခြင်းတဲ့စိတ်ကတအားပြင်းပြနေတော့အဲ့ဒီဒုတိယ option ပေါ့နော် master မယူဘူး phd ကိုပြောင်းမယ်ကျောင်းကြကြပိုတက်ရရင်တက်ရပါစေအဲ့ဒါလုပ်မယ်ဆိုပြီးအဲ့တစ်ခုကိုချက်ဖြစ်ခဲ့တယ်
အပြုသမီးကဏ္ဍအပြီးမှာတော့အမေရိကန်ပြည်ထောင်စုကအဖြစ်အပျက်တွေကိုတင်ပြထားတဲ့သုတစုံလင်းအမေရိကန်တခွင်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်ရပါမယ်။တယ်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်အကြောင်းအပြင်ကိုလိုရာဒိုအချင်းတောင်ကရေဒီယိုအကြောင်းတွေကိုတင်ပြထားပါတယ်။ကိုအောင်အောင်ကတင်ပြပေးတာပါ။
ကိုမီကန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်အဖြစ်ရောက်ရှိလာတာပါရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ပါကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ
်မင်းကဒီမှာပြောလို့ပါဗျာဒီ American Dream ပါဗျာကိုကြမ်းနှစ်သက်ကိုလောက်ရင်တော့ကိုဝင်ဝင်လဲရအောင်မှာဆိုတော့အကြောင်းတခြားအလုံးကလည်းလောက်ကြည့်တာအဆင်မပြေဘူးကမောင်းတဲ့အလုံးကအရင်တော့ပတ်စံနည်းနည်းပို့လို့ကျင်လို့ပဲဟိုကစားလို့မှဆိုတော့လောက်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှာတွေ့လာတာဆိုတော့ကိုကမောင်းတဲ့အလုံးကကိုမောင်းတဲ့မောင်းပြောတာတခြားအလုံးတွေစားလို့ရှိရင်ကမောင်းတာရံပွဲအ
မေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြလဲပြောဆိုလေးရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလှုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ်
။ကိုယ့်ဘာကိုကုမ္ပဏီစားထောင်မှဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဒါဒီ expense နဲ့ profit ကိုမင်းတွက်နိုင်အကုမ္ပဏီကားမောင်းမှာတော်တော်များများလို့ရှိရင်မတွက်နိုင်ကြဘူးလား။ဒါပေမဲ့ကရှင်းပြမယ်ဆိုတော့ तू ကလေးစားမလဲတနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရတာရှင်းပြရှင်းပြရတော့အာမင်အာ experience ရောင်းလို့ပြီးလို့ရှိရင်မင်းကာမောင်းလောကမှာအာဘယ်မှာတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရောင်းဖြည့်စီပြီးလို့ရှိရင်တရက်ကြမယ်ကို company ကိုထောင်လို့ရှိရင်ငိုတာတောင်းမြပါပါလား
တရက်ကိုဖြန်းမြ9နာရီလောက်ကာမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုယ်တိုင်ကားမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆောင်ရွက်စာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရတယ်။ကို့ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်နည်းပညာသုံးပြီးတော့စောင့်ကြည့်သတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရတယ
်။ driver ကလီဝါနေကဘလောက်ကျန်လဲ။brain ကဘလောက်ကျန်လဲ။ဒီစီစားနှုန်းကစာကိုလီဝါနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်4တော့တော့เนาะဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအကွေကွေတာကြမ်းလား အခုရတာကျန်းတယ်ဆိုလို့ရှိရင်ကျွန်တော်ကားထဲမှာ GPS ကိုကြည်စံစာရောရှိတယ်ကြည်စံစာဆိုအခုလို့ရှိရင်ကားဘလောက်ရင်းလဲပေါ့နော်ရင်းလို့ရှိရင်အဲ့ဒီကောင်အောင်အဆကျွန်တော်အာ email လောက်တာ
ဖိုးအင်းမျိုးကကိုတိန်းထောင်းအောင်ဟာ college ကနေဆက်ပြုပြင်ထင်းသိမ်းပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက် offer လုပ်တာဒီ company ကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်တန်ရတဲ့လို့ကျွန်တော်စလုပ်ရတာ
American ပြည်အောင်စုမှာ COVID ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လှုပ်သားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရသလိုတချို့ကတော့ data ရင်းအခြေဆက်ရပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါ။ဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ်
။ဒီအရန်တတဲ့အချိန်မှာလည်းမှားရတယ်။အာကျွန်တော်ရန်ကြတဲ့အချိန်မိုးတိတိမဲရွာတဲ့အချိန်မှာလည်းမှားရတယ်။ဆိုတော့အန်နေများတယ်။လမ်းမှာလည်း accident ဖြစ်လာတယ်အချိန်မျိုးတွေ။ဆိုတော့အန်နေအရန်များတော့လုပ်ပါ။အာအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲ့တော့မလို့စီချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ဟာကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးတွေနဲ့အဆင်ပြေမလားအာအရင်ဆုံးတာမင်ဆွေးနွေးမှအားလုံးကနေပြီးတော့ talk ပံပေးတယ်ဆိုမှလို့ဖို့ဟာတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီးဖြစ်ပြီးကုမ္ပဏီရန်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုရတယ်တယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရတယ်
။ American နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ American နိုင်ငံကုန်ပစ္စည်း900ရန်အောင်ကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲသေးတာ။အဲ့ဒါတောင်မလို့အများတန်းစမိုင်း truck တွေလိုအပ်တယ်။ပြီးတော့ကားမောင်းသမားတွေလိုအပ်တာ။ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပါ။
ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုက်ပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပိုပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောရတယ်ခင်ဗျာColorado ပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာ Radio အစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
Colorado အချင်းထောင် Radio ဟာ America မှာ Colorado ပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံး Radio ဌာနလည်းဖြစ်ပါတယ်အချင်းသားတွေဟာဒီ Radio အစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်း Phone Application ကနေတဆင့်နားထောင်နိုင်ပါတယ် Cynthia Gonzalez လေးစား Radio အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ်
I can't wait to
move. မနက်စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ Radio season မှာသတင်း၊ကေးသတင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမြန်မြန်နဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမြန်မြန်နဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်
။ That I chose my addiction over my kids.
ကလေးတွေကိုဘီးမဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘောကအများကြီးနင့်နာသွားတာကြောင့်လေကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းအပ်ပါတော့တယ်လို့သူကပြောသွားတာပါအခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွေ့ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွေ့ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်ရေဒီယိုအစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပြစ်တယ်လို့ပြောပါတယ်
We are trying to create a
Lumi Taiwan နဲ့မှာပြည်မျိုးဝန်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
Video season မျိုးတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Conaro ပါအချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလို season လို့ဆိုပါတယ်
You know over 90% of Colorado
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပ
ါထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါဟိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
ရ
VOA America အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ဆက်လက်တင်ပြပေးမှာကတော့သိပ္ပံတဲ့နေပညာအစီအစဉ်ပဲဖြစ်ပါတယ်။မြေရှားတတ္တုပမာဏ metric ton ချိန်44တန်းနဲ့ကမ္ဘာမှာအကျယ်အဝဆုံးအသတ်မှတ်ခံရတဲ့တရုတ်ရဲ့ထုတ်လုပ်မှုဟာအိန္ဒိယချင်းမြန်မာအပေါ်မှာမူတည်နေပေမဲ့မြန်မာမှာမြေရှားတတ္တုဘယ်လောက်ကျယ်ဝတယ်ဆိုတာတရားဝင်မှတ်တမ်းမရှိသေးပါဘူး။ကမ္ဘာဈေးကွက်မှာမြန်မာမြေရှားထုတ်လုပ်မှုဟာ2021ခုနှစ်မှာ metric ton ချိန်3000ခွဲနဲ့တတိယနေရာမှာရှိခဲ့ပြီးမနှစ်ကစတုတ္ထနေရာမှာလည်း38000ထုတ်လုပ်နိုင်ထုတ်လုပ်ဆဲဖြစ်တဲ့အတွက်မြမမြေရှားတတ္ထုတွေဘယ်လောက်ကျေဝနေပါသလဲဒီတစ်ပတ်တော့မြန်မာနဲ့ကမ္ဘာတစ်လောက်ကမြေရှားတတ္ထုတိုက်တွေဖြစ်တည်တဲ့အနေအထားကိုသိအောင်လို့ဩစတြေးလျနိုင်ငံဒတ်တာတုရှောက်ဖွေဒူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ပွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ
်ဆက်မြေရှားတတ္ထုကိုကမ္ဘာပေါ်မှာအလုံးကလိုချင်နေကြပါတယ်ဆက်မြေရှားတတ္တုကတော်တော်ရှားပါသလားဆရာ
မြေရှားတတ္တုကရှားပါတဲ့ပစ္စည်းမဟုတ်ပါဘူးဘာလို့လဲဆိုတော့မြေရှားတတ္တုတည်းရဲ့ average ပါဝင်မှုကမ္ဘာဟုတ်သော်အပေါ်ရန်လာကြောက်လာတယ်မှာဆိုရင်ချမ်းမြဆိုရင် 220 ppm လောက်ရှိပါတယ်ဒီ concentration ဟာကျွန်တော်တို့အများသိတဲ့ဟုတ်သော်ပေါ့ကျင်းကြီးတို့ဇင်းတို့တဲ့အများကြီးများပါတယ်နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီရှိွေးတဲ့အစာပေါင်း200လောက်ကိုများပါတယ်။မြေရှားတတ္ထုကရှားပါတဲ့ပစ္စည်းမဟုတ်ပေမဲ့လို့သူ့တစ်ခုနေတဲ့ဒီ concentration လောက်ပြီးမှ audible စီမြေရှားတတ္ထုတိုက်ကြီးဖြစ်ဖို့ကတော့အင်မတန်ခဲရင်ပါတယ်။သူကဒီပြင်းတွင်းထွက်တည်တဲ့မှာပဲပါဝင်နေပါတယ
်။ဆက်ဒီဟိုနည်းနည်းလေးရှင်းပြပေးပါဆရာမြေရှားတတ္ထုဒီတိုက်ဖြစ်လာအောင်ပေါ့နော်ဒီမြေရှားတတ္ထုတွေပြန့်ကျင်းနေတဲ့မြေရှားတတ္ထုတွေတစုတဝေးတဲ့ထုတ်နိုင်အောင်လို့ဒီတတ္ထုတိုက်ဟိုဘယ်လိုပုံစံမျိုးနဲ့ဖြစ်လာလဲပြောပြပေးပါဆရာ။
မြေရှားတတ္ထုတိုက်တွေကတော့ဒီကျွန်တော်တို့ဒီအဓိကပါဝင်တဲ့တွင်းချက်တွေပေါ့လေဘာလို့လဲဆိုရင်ဟိုစားဘတ်စနာဆိုက်တို့ဝန်နဆိုက်တို့နောက်ပြီးကလေးတွင်းချက်တွေနောက်ပြီးတော့မှကျွန်တော်တို့ဇန်နုတိုင်းလို့ခေါ်တဲ့ဒီမြေရှားတတ္ထုတွင်းချက်တွေဟာကျွန်တော်တို့ဘူမိပေဒကြောက်တွေထဲမှာနောက်ပြီးတော့မှအနယ်တွေထဲမှာနောက်ပြီးတော့မှဒီမြေစည်းလွှာတွေထဲမှာခိုအောင်းနေပါလေအဲ့ဒီကမှကျွန်တော်တို့ရကဒီမြေရှားတတ္ထုတိုက်တွေဖြစ်ပေါ်လာတာဒီတော့သူတို့တွေဖြစ်ပေါ်လာခြင်းဟာတန်ဒီအဖြစ်ဆိုရင်ဘူမိဗေဒအရာဆိုရင်ဒီမူရင်းမြေရှားတတ္ထုတိုက်တွေရှိလာမယ်နောက်တစ်ခါကျွန်တော်တို့ဒီဒုတိယဖြစ်ပေါ်လာတဲ့မြေရှားတတ္ထုတိုက်တွေဖြစ်လာမယ်နှစ်မျိုးရှိပါဟ
ိုမူရင်းတတ္ထုတိုက်ကြောင်းနည်းနည်းပြောပြပေးပါဆရာ
မူရင်းတတ္ထုတိုက်ဆိုတာကတော့ကျွန်တော်တို့ဒီပေါ်လေအဓိကအဖြစ်မြေသိမ့်ကြောက်တွေနဲ့တွဲဖက်နေတဲ့မြေရှားတတ္ထုတိုက်ပါနော်အဲဘာကြီးပါလဲမဆိုရင်မီးသိမ်းကြောက်ဒီထဲမှာဆိုရင်အတိအကျအပြင်ကာဗွန်နဲ့တိုက်လို့ခေါ်တဲ့မီးသိမ်းကြောက်တွေနဲ့တွဲဖက်နေတဲ့မြေရှားတတ္ထုတိုက်တွေရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီပိုတက်ဆီယမ်ဆိုဒီယမ်ကျွဲဝတဲ့မီးသိမ်းကြောက်တွေဖြစ်တဲ့ဂရနိုက်တို့လိုဆိုင်ယာနိုက်တို့လိုနော်ဖက်ကမတိုက်တို့လိုအဲ့ဒီမီးသိမ်းကြောက်တွေရှိတယ်။နောက်တစ်ခါဒီမီးဆောင်ကြောက်ဆိုတဲ့ထရက်ခိုက်တို့အဲ့ဒီကြောက်တွေထဲမှာပါဝင်နေတဲ့မြေရှားတတ္ထုတိုက်တွေဒါကိုကျွန်တော်အားလုံးပရိုင်မာရီသို့မဟုတ်မူရင်းမြေရှားတတ္ထုတိုက်ကိုခေါ်ပါတယ
်။ဟုတ်ကဲ့။နောက်ဟို secondary ဒီဒုတိယနောက်တစ်ဆင့်ဖြစ်လာတဲ့မြေရှားတတ္ထုတိုက်ရောဆရာ
။ဒုတိယဖြစ်လာတာကတော့ကျွန်တော်တို့ခုနကပြောတဲ့မူရင်းတတ္ထုတိုက်တွေကိုကြေမာခြင်းတန်ခံရမယ်။နောက်ကသူတို့တွေကို sedimentation process ဖြစ်တဲ့အဲဒီဖြစ်စဉ်တွေကဘာလဲဆိုရင်ဒီ weathering ကြေမာစားတွေကိုတိုက်စားခြင်းခံရမယ်ပို့ဆောင်ခြင်းစုခံရမယ် erosion ပေါ့လေ transportation နဲ့နောက်ကဒီပို့ချခြင်းအဲ့ဒီကဖြစ်ပေါ်လာတဲ့ deposit တွေကိုဟိုတတ်ထုတိုက်တွေကို secondary ပေါ့လေထပ်ဆင့်ဖြစ်တဲ့ဟာလို့ခေါ်ပါလေဒီအဲ့ဒါကြီးကဘာလဲဆိုရှင်ခုနကမီးသိမ်းကြောက်တွေအဲ့ဒီပုံမှာဖြစ်ပေါ်နေတဲ့မြေစည်းလွှာတွေထဲမှာကျွဲဝနေတဲ့ဒီမြေရှားတတ်ထုတိုက်တွေရှိပါလေဥပမာတစ်ခုဆိုရင်ကျွန်တော်မြန်မာပြည်မှာဆိုကချင်ပြည်နယ်အဲ့ဒီမှာဆိုရှင်အဲ့ဒီဟိုစားပေါ့ကြေမာခြင်းတော့ဖြစ်လာတဲ့ရှုပ်မြေတွေထဲမှာကလေးထဲမှာမြေရှားတတ်ထုတွေကျွဲဝတယ်ဒါနဲ့မကပါဘူးကျွန်တော်တို့ဒီဟိုကဝန်ကြောက်တွေလက်ထွက်တွေတဲ့မှာဘောက်ဆိုက်တွေတဲ့မှာလည်းရှိပါတယ်။နောက်ကျွန်တော်တို့ဒီအကယ်၍အဲ့ကောင်သဲယူဝါမယ်ဆိုရှင်ကျွန်တော်တို့ဒီအလူဗီယံပလေးစာဒီပိုဇစ်ပေါ့မြေတီချောင်းတွေအဲ့မြေနိုင်နေမှာပို့ချတဲ့ဒီပိုဇစ်တွေဖြစ်ပါတယ်။ Now the Kuado Beach Poly, Ganchi Dima, She needed, Lame Yidi, now got Penedema Pocha de Hadi, you are sensing, you are the Minchata to Tide Shiba.
So the Kababa Net Obono, Minchata to Tide Amyazo Penia Jabale, Penia Mashibale.
Minchata to Tide Amyazo Mado, Tiobi Mashiba. Tiobia, Yado Pin, you know, the meeting Japani Pilade, the Bozi de Shide, now the Gajano de Bozabo. Ion absorption so that Jimaza and your pillade or the Bozidi Shiva, General Yamabi, Kachin Bine, the Ashib, the Shamazo, Dubia, and Adiga, Tobari, Dudiaga, General D, America, Tote, Naga, Austria, Tote, India, Tote, Russia, Tote, Canada, Tote, Amyu Shiva.
That's the idea, the Mibo Mabe, Shira, Lassap, Deepin, other nature is the same.
ที่เป็นเนี่ยเอาติมาเลยที่มีชาติตัดตัดติชินในนะบอสว่าโอเคชินในมาเลยที่ชาวเนี่ยมีเนี่ยที่ออกมาตัดเส้นเป็นการชีดมาชีดไอ้ออกมาตัดเส้นที่ไต่สามุดที่ปูชามุดที่พิลาเลยเข้ามาจีนเราต้องเป็นเนี่ยยี่ปีอักกูยาวไปไอ้ชิมายาวตัวเลยเข้ามาจีนเราต้องที่เป็นเนี่ยยี่อักกาจีนเราต้องสโลว์ดีกว่าคนเดินเดินเชฟตัวไอ้ดูหามันมีเท้าเช่ามาจีนเราต้องที่ปูชามุดที่ชีดอะไรไอ้มาไปด้วยเลยสุดที่ ที่เรามีส่งจากพอสโบไรด์คอร์ดนั่นจะได้ยินได้พิลาเดนอกจากที่เราดีแมกนีสดูดูรูคอร์ดแมกนีสตัวเสียดพิลาเดนอกจากไอ้ฮอบเบอร์มาสักชิ้นมาส่งเช่นที่เราโกโบส่วนตัวเสียดพิลาบีดมาฮู้เอาส่งบอตุนยาดมาเชื่อในชีลาบัดแต่ยาที่เราดูดูดูดูเป็นอะไรออกมาสีเดมีชาติทุกได้ที่ถ้ากูที่เราดูดูดูนะโอ้ปีนี้ชินียาด้วยส่วนด้วยแล้วก็เอเนียตโนมุดิอาการชีเอาชีเน จีโน่เป็นสิบเอ็ดตัวเดียวเอาเชียงมาอันนั้นจีมาเลยมีชาติทุกได้จีเดียวตัวท้าวอันนี้ฮอบบอลเลยเป็นสิบเอ็ดตัวเดียวเอาเชียงมาสูรุษีมีชาติทุกได้ประมาณนั้นฮะตัวตัวเชียร์ยาคันนี้ก็ประมาณนั้นอันดีดีมาสี่เดียวมีชาติทุกได้นั่นเดียวตรงเสียสิบเอ็ดดีเดียเป็นสิบเอ็ดตัวเดียวจีมาสี่เดียวมีชาติทุกได้อ่ะอ่ะสามบังยาบังมีอะไรวะท้าวเนี่ยจีบอ่ะจีมาเดียวตัวนั่นมาท้าวอ่ะอุปมา ญี่ปุ่นในงานนี้ตัวจูมิวันนี้เบียร์ที่ชิดตั้งเป็นฟิลมิดานนั่นท้อเป็นเนี่ยอ่ะมีจังอารมณ์เสียมาด้วยท่าบ้านเป็นเท่ามาด้วยเลยส่วนนี้เดี๋ยวมาด้วยท่าบ้านไอ้เท่ามาด้วยท่าเดี๋ยวเสียตัดตัวได้ประมาณนั้นฮะที่นี่ก็ประมาณอเมริกาส่งเสียตัดตัวได้กูไปเนี่ยเดี๋ยวบีมาชิดเลยฮะชิดประมาณนั้นเลยสามวันตรงเสร็จแล้วมีอะไรเลยจะรักก็รักท่าบ้านไอ้เราก็จะโน้ตดีญี่ปุ่นส่วนนี้เบียร์
กูไม่จ้างเงินมาจีนเราดูทุกเมื่อสุดเลยสมเกียรติเราเบี้ยวนะท่านนึกสักคนมาดูสักเด็กทุกเรื่องแต่ถ้าดูชาวพื้นทุกพอยจำเป็นเราจะอู้อ่างพอยเปลี่ยวจ้างเงินไปที่เดินผ่านจะติดปัญญานี่เป็นยังกันนะกูที่มาเป็นยานาเลยเบี้ยสิน่าจะประมาณจำเป็นสมยาอู้กูเสียเลยไปแล้วแต่เดินเช่นเจ้าเด็กกูจำเป็นไปว่าไหม ไทยในงานมาอันยามาช่วยพี่น้องลูกตัวมาอันยาสูสีเรียกใครงานกูมาช่วยพี่น้องวัยรุ่นลาดูเรนเนี่ยแต่ไม่ส่งข้อลาดูเรโกอันยาปิดดูจำมาเอกใจด้วยกูยังจะเล่าเด็กเก่าอยู่เด็กกันอู้สิ่งที่กูก็เล่าสอนในบ้านที่สิ่งที่เราเล่าสั่งมุกันในเด็กสิ่งกูเสนอเนี่ยHPVเนี่ยCOVID-19โรโลกูจะยกอะไรเนี่ยพัฒนาวิการกว่าจะทบทวนมาปีอดีตการที่ชินได้หมดที่เดี๋ยวกูจะยกอะไรเช่นเจ้าเยี่ยทานากับพี่บ้าน ไทม์ยามาเนี่ยจะอันนี้พยายามต้องซูมมาต้องจานนี่เลยไปงานไต่เบอร์ที่พี่ว่ากันเดี๋ยวย่ากันนั่นสิเดี๋ยวสิบเอ็ดดูข้าเดี๋ยวไทยในงานเด็กกูพิลากันจะไปเลยแล้วเนี่ยจีเรื่องบ่งดันเนี่ยจะอัดลูกมีกูลงในทบบอลากันเดี๋ยวลุเล่ยังมีแต่ตีริกาพี่ว่าเลยถ้าไม่แม้เบ็ดตาพอดีจะไต่เบอร์พี่ว่าเลยสุดากูรอดีจ้ามตียาที่บ่าวที่ด่ากันเนี่ยเบื้องสูงเจียร์เราพยายามต้องซูมมาสิเดี๋ยวสักก็สัตย์ใจเย็นนี่เชื่อเลยเนี่ยตอนน နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေချက်ချင်းလှုပ်ဆောင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွဲ့အစီအစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်။ဒီနေ့ကနေ့မနက်ဖက် VO ရဲ့အတန်လွဲ့အစီအစဉ်တွေလည်းဒီမှာဒီမှာပြည့်စုံမှာဖြစ်ပါတယ်။ VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်များလည်းအန်ဒီရဲ့ကင်းဝေးကြပါစေ။